ရခိုင်ပြည်နယ်မှာရင်ဂျာမွတ်စလင်တွေအပေါ်လူမျိုးတုံးအောင်လူခွင့်ချိုးဖောက်ခဲ့ကြောင်းအမေရိကန်ခြေစိုက်အဖွဲ့ကြီးနှစ်ခုရဲ့ဆွဆွဲချက်တွေနဲ့ပတ်သက်ပြီးတိတိကျကျအထောက်အထားတွေနဲ့ပြသဖို့မြန်မာဆိုရကတုံ့ပြန်လိုက်ပါတယ်။ Washington DC မှာရှိတဲ့ Holocaust မှတ်တမ်းပြတိုင်းနဲ့အမေရိကန်နိုင်ငံရေးဝန်ကြီးဌာနရဲ့တာဝန်ပေးချက်အရစုံစမ်းစစ်ဆေးခဲ့တဲ့နိုင်ငံတကာဥပဒေနဲ့မူဝါဒရေးရာအဖွဲ့ PILPG တို့မနေ့တုန်းကတွေ့ရှိချက်တွေကိုပြောဆိုလိုက်ပြီးတဲ့နောက်မြန်မာဆိုရကတုံ့ပြန်လိုက်တာပါအပြည့်အစုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ကိုညံဝင်းအောင်ကပြောပြပေးမှာဖြစ်ပါတယ
်ရွေးညာတွေအပေါ်လူခွင့်ရေးချိုးဖောက်မှုတွေဟာလူမျိုးတွေတပ်ဖြတ်မှုကျူးလွန်ရာရောက်ကြောင်းအမေရိကန်အခြေစိုက် Holocaust မှတ်တမ်းပြတိုင်းနဲ့နိုင်ငံတကာဥပဒေနဲ့မူဝါဒရေးရာအဖွဲ့ PILPG တို့ကပြောဆိုလိုက်ပြီးနောက်မှာပဲအထောက်ထားနဲ့တကွပြသဖို့မြန်မာအစိုးရဘက်ကတုံ့ပြန်လိုက်တာပါရွေးညာတွေအပေါ်လူအခွင့်အရေးချိုးဖောက်မှုတွေဟာလူမျိုးတွေအဖြစ်သတ်မှတ်နိုင်လောက်တဲ့လက္ခဏာတွေတွေ့ရကြောင်းကုလသမဂ္ဂလူအခွင့်အရေးကောင်စီရဲ့အချက်အလက်ရှာဖွေရေးအဖွဲ့ FFM ကလည်းပြောဆိုထားမှုပါတယ်နိုင်ငံတကာရဲ့စုစွဲချက်တွေကိုတုံ့ပြန်တဲ့အနေနဲ့မြန်မာအစိုးရကတော့ဇူလိုင်လထဲမှာပဲလွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကော်မရှင် ICOE ကိုထပ်မံဖွဲ့စည်းထားပါတယ်အခုနောက်ဆုံးအမေရိကန်အခြေစိုက်အဖွဲ့အစည်းတွေရဲ့စုစွဲချက်နဲ့ပတ်သက်လို့လည်းအထောက်အထားပြသနိုင်မယ်ဆိုရင်စုံစမ်းစစ်ဆေးသွားမှာဖြစ်ကြောင်းနိုင်ငံရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝန်ဦးမြင့်သူကပြောပါတယ
်ကျွန်တော်တို့ဒါဒါကမှာတစ်ဖက်ဖွဲ့စည်းရလူတွေနဲ့တွေ့တယ်နောက်ကော့ကစားမှာရှိတဲ့လူတွေကြီးကနေ information တွေ collect လုပ်ပြီးတော့ evidence based အထောက်အထားမဟုတ်ပါဘူးဒါ CSA ပြောတဲ့စကားကိုခြေခံပြီးတော့သူတို့အစီအစဉ်စာဆွဲထားတာပါအဲ့တော့ကျွန်တော်တို့ FFM report လည်းကျွန်တော်တို့လက်မခံပါဘူးဒါပေမဲ့ကျွန်တော်တို့ဘက်ကတော့တာဝန်ရှိတဲ့အတွက်ဒီ ICOE ကိုကျွန်တော်တို့ဒီ FFM report နဲ့သူတို့ study လုပ်လို့ရအောင်ကျွန်တော်တို့ share လုပ်ထားပါတယ်အဲ့တော့ဒါကကျွန်တော်တို့အပိုင်းကယက်တိချက်ပါအဲ့တော့သူတို့ဘက်က evidence based အထောက်အထားနဲ့ပြနိုင်မယ်လုံလုံလောက်လောက်အထောက်အထားရှိတယ်ဆိုရင်ကျွန်တော်တို့ဒီ ICOE ကိုကျွန်တော်တို့စစ်စစ်ခိုင်းမှာဖြစ်ပါတယ်အဲ့တော့ကျွန်တော်တို့ခုနလိုအဖွဲ့အစည်းတစ်ခုကနေထားပြီးတော့ပြောလိုက်အဲ့လိုပြောနေတဲ့ဟာအလုံးကိုကျွန်တော်တို့ကယုံကြည်လို့ထက်ပါတယ
်အခုလိုအမေရိကန်အဖွဲ့အစည်းတွေကအမေရိကန်အစိုးရကိုတွန်းအားပေးမှုတွေရှိလာတာကြောင့်အမေရိကန်မြန်မာနှစ်နိုင်ငံဆက်ဆံရေးမှာဘယ်လိုထိခိုက်မှုတွေရှိလာနိုင်ပါသလဲမြန်မာနိုင်ငံကမဟာဗျူဟာနယ်လေ့လာရေးဌာနမူဝါဒရေးရာဒါရိုက်တာဖြစ်တဲ့ဦးအောင်သူငင်းကတော့အခုလိုသုံးသပ်ပါတယ
်အဲ့တော့ဗာပဲကြည့်ကြတာကမြန်မာပြည်ပေါ်တိုးလာနေတဲ့ကျွန်တော်ထိအားရဲ့တစ်စိတ်တစ်ပိုင်းလေးကိုပြောလို့ရမှာကျွန်မဟိုချက်ချင်းပြီးတော့ပြလာတာတော့မဟုတ်ဘူးတစ်ချိန်ပြီးတစ်ချိန်ပြီးတိုးလာပြီးတော့တစ်ချိန်ကျရင်ဟိုခီးအားအကောင့်ထဲအကြီးဖြစ်သွားတာဟာမျိုးနဲ့ဖြစ်တယ်ပေါ့ကျော်အဲ့တော့ပြဿနာတစ်ခုကကြတော့မြန်မာပြည်မှာရင်းအကောင်တွေလေးလေးလလရှုံချမ်းခဲ့ဆိုတဲ့အခြေအနေလေးရတဲ့အခါကျတော့အခုလိုပဲပြင်ပလာနေလို့ပြပြရဲ့အကြံတွေဆက်ဖြစ်နေတယ်လို့ထင်ပါတယ်အစိုးရကတော့သူတို့ဒီလက်လက်ကရှုံချမ်းစစ်ဆေးရေးကော်မရှင်ဆိုပြီးတော့တစ်ခုဖွဲ့ထားပါတယ်ဒီကော်မရှင်အပြင်ခံစားကဘာပဲထွက်လာထွက်လာလို့နော်ဒီကော်မရှင်ရဲ့အပြင်မှာလည်းဟိုပြောချမှုအသိရှိနေတယ်လို့ရတဲ့အုပ်ကြီးကြီးအဲ့ဒီအခါမှာတော့ကျွန်တော်ထင်တယ်ဒီချက်ကိုနေနေလာမှုပါဒီတန်တမာကြီးကိစ္စတွေမှာပူပေါင်းဆောင်မှုတွေပါရည်နဲ့ပုံလုပ်တင်နေတာဖြစ်ပ
ါပြီးခဲ့တဲ့နှစ်တည်းရခိုင်မြောက်ပိုင်းကလူညုံရေးကင်းစခန်းတွေကိုစီးနင်းတိုက်ခိုက်ခဲ့တဲ့အာစာအစွန်းရောက်အုပ်စုကိုလူညုံရေးတပ်တွေကလိုက်လံရှင်းလင်းရကရိုဟင်ဂျာတွေအပေါ်လူအခွင့်အရေးချိုးဖောက်မှုတွေအကြီးအကျယ်ကျွန်းလွန်ခဲ့ကြောင်းကုလသမဂ္ဂနဲ့အမေရိကန်ပါဝင်နိုင်ငံတကာကဆွဆွဲထားပြီးအဖြစ်မှန်ကိုစုံစမ်းဖော်ထုတ်ဖို့ကိုလည်းတိုက်တွန်းနေတာပါမြန်မာအစိုးရကတော့ရိုဟင်ဂျာဆိုတဲ့အမည်ကိုတရားဝင်အသိအမှတ်ပြုလက်ခံမထားသလိုလူအခွင့်အရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့ကျူးလွန်သူတချို့ကိုအရေးယူခဲ့တာရှိပြီးနိုင်ငံတကာကဆွဆွဲနေတဲ့အထိမဟုတ်သေးကြောင်းလည်းငြင်းဆန်ထားပါတယ်ခင်ဗျာ
ကိုညံဝင်းအောင်ပါရှင်